မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာသေးခင်တုန်းကအကြံဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းလိမ်မိုင်းဆိုင်ရာအနိုင်ကျင့်ဆော့ကားမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်တဦးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။နေဆက်ဒေသကအကြံဖက်မှုတွေနောက်ပိုင်းအမျိုးသမီးတွေနဲ ပံ လိုအပ်နေသူတွေ စိတ်ပိုင်း ဆိုင်ရာ အရာရော လူမှုရေး အရာပါ အကူအညီ လိုအပ်နေသူတွေ အတွက် လူသားချင်း စာနာမှု အကူအညီတွေ ရဖို့လဲ အရေးကြီးသလို လူ့အခွင့်အရေး စောင့်ကြည့် အကဲခတ်သူတွေ နဲ့ သတင်းမီဒီယာတွေ တွာလာခွင့် ကန့်သက်တာတွေ မလုပ်ဖို့လဲ တိုက်တွန်းထားပါတယ် မကြသေးခင်က အကြမ်းဖက်မှုတွေ ကြီးထွားလာခဲ့တာတွေကြောင့် လိမ်ပိုင်းဆိုင်ရာ စော်ကားမှုတွေ ထပ်မံပေါ်ပေါက်လာနိုင်တဲ့ အတွက် အစိုးရအနေနဲ့ တားဆီးဖို့ လိုအပ်တယ် လို့လဲ သတိပေးထားပါတယ် ဒါတွေဟာ တိကျဖြစ်ရက် မျိုးတွေ မဟုတ်သလို လူမျိုးရေးအရာ အကြမ်းဖက်စော်ကားမှု ပုံစံတွေ ဖြစ်တယ် ဆိုတာကိုလဲ အထူးကိုယ်စားလှယ်ရုံးက နှစ်တော်ကြာကြာစောင့်ကြည့်လေ့လာမှုတွေအရသိရှိထားတယ်လို့ဖော်ပြပါတယ်။ရခိုင်ပြည်နယ်မောင်းနှွံ့မြို့နယ်ကရဲကင်းစခန်းကိုပြီးခဲ့တဲ့လတဲ့အကြမ်းဖက်တိုက်ခိုက်ခံရပြီးမှာပဲလုံခြုံရေးအာဏာပိုင်တွေကတန်တရားရှိသူတွေကိုလိုက်လံဖမ်းဆီးမှုတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ lesa lain apa, ye ciri lu cina jamadri berawa ni.